ဆယ်စုနှစ်အတော်ကြာကြာသံတမန်ဆက်သွယ်ဖျက်တောက်ထားတဲ့ကျူးဘားနိုင်ငံမှာအမေရိကန်အလံဒီကနေ့လွှင့်တူတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီလက်တက်ရောက်ပြီးတော့အမှာစကားပြောကြားနေပါတယ်1962ခုနှစ်ကလေးကကျူးဘားနဲ့အမေရိကန်ကြားသံတမန်ဆက်ဆံရေးဖျက်တောက်ထားတာဖြစ်ပြီးဒီကနေ့မှာတော့ကျူးဘားမြို့တော်ဟာဗာနာကအမေရိကန်တန်ရုံမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဒီအလံကိုလွှင့်တူမှာဖြစ်ပါတယ်နှစ်နိုင်ငံတန်ရုံတွေကိုတော့ဇူလိုင်လ2ရက်နေ့ကလေးကဖွင့်လှစ်ခဲ့တာပါဒါပေမဲ့လည်းဝန်ကြီးကယ်ရီကိုယ်တိုင်အခမ်းအနားကိုဦးဆောင်တက်ရောက်နိုင်အောင်ဆောင်ဆိုင်နေရတဲ့အတွက်အခုမှသာအခမ်းအနားကျင်းပတာဖြစ်ပါတယ်ဟာဗာနာမြို့တော်မှာကျင်းပတဲ့အဲ့ဒီလန်ဒန်ခမ်းနားကိုတော့ကျူးဘားလူခွင့်လှူရှားသူတွေကိုဖိတ်ကြားခဲ့ခြင်းမရှိပါဘူး။ဖီဒန်နဲ့ရာဟူကက်စထရိုနှစ်ဦးအုပ်ချုပ်မှုကိုဆန့်ကျင်လှူရှားတဲ့သူတွေအနေနဲ့ခမ်းနားမှာဆန့်ကျင်ဆန္ဒပြမှာကိုကြိုတင်တားဆီးတဲ့အနေနဲ့အခုလိုမဖိတ်ကြားတာပါ။ဒါပေမဲ့လည်းဝန်ကြီးကယ်ရီယာအဲ့ဒီကျူးဘားလူခွင့်လှူရှားသူတွေနဲ့အမေရိကန်တန်ဖွဲ့အကြီးအကဲတွေမှာတွေ့ဆုံဖို့ရှိနေတဲ့အပြင်တခြားဒီကျူးဘားအစိုးရအရာရှိတွေကက်သလစ်ဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါပေမဲ့လည်းပဲကက်စထရိုနဲ့တော့တွေ့ဆုံမှာမဟုတ်ပါဘူး။ဝန်ကြီးဂျွန်ကယ်ရီကနှစ်ပေါင်း80ပြည့်ကျူးဘားကိုတာရောက်လေပတ်တဲ့ပထမဆုံးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်ပါတယ်။ဒီခေတ်စဉ်အတွက်လွှတ်တော်အမတ်တချို့အပြင်1962ခုနှစ်ဇန်နဝါရီလအတွင်းဟာဗာနာကအမေရိကန်အလံကိုဖျောက်ချခဲ့တဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်3ဦးလည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ။